ပြီးခဲ့တဲ့အပတ်တောက်ချန်နေ့ညနေပိုင်းကတနက်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်မက္ကဆီကိုနိုင်ငံဂွာဒါလာဟာရာမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကတာဝန်ကျရရှိတယောက်ဒဏ်ရာရသွားခဲ့ပါတယ်။မက္ကဆီကိုအာဏာပိုင်တွေကတနက်သမားကိုအခုချိန်ထိရှာဖွေဖော်ထုတ်ဆဲဖြစ်ပါတယ်။တနက်နေ့ပြစ်ခတ်ရသူဟာလုံသက်73နှစ်ရှိပြီဖြစ်တဲ့အမေရိကန်ကောင်စစ်ရရှိတဦးဖြစ်ပြီးတော့အခုတော့သူ့ရဲ့အခြေအနေတည်ငြိမ်မှုရှိနေပြီလို့မက္ကဆီကိုအစိုးရရှေ့နေချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကောင်စစ်ဌာနရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြတဲ့ဗီဒီယိုမှတ်တမ်းအရတောက်ကြညနေပိုင်းကအမေရိကန်ကောင်စစ်အရာရှိကိုတနက်နေ့မပြစ်ခင်တနက်သမားဟာရင်ရနာစခန်းရဲ့အပြင်ဘက်ကနေကြိုတင်စောင့်ဆိုင်နေကြတာဖြစ်ပါတယ်။တနက်သမားဟာအမေရိကန်ကောင်စစ်အရာရှိရဲ့ကားရင်ရနာစခန်းထဲကထွက်လာချိန်နဲ့ချိန်အထိရင်ရစခန်းထဲမှာကောင်စစ်အရာရှိကိုနောက်ရောက်ခံလိုက်ခဲ့ပြီးမှကားရဲ့လေကာမှန်ကိုပစ်ခတ်ခဲ့တာဖြစ်ပါတယ်။ဗီဒီယိုမှတ်တမ်းအရတနက်သမားဟာအပြာရောင်ရှက်ရင်ကြီးဝှက်ထားပြီးနေကာမျက်မှန်တတ်ထားတာကလွဲလို့သူ့နဲ့ပတ်သက်တဲ့သတင်းအချက်အလက်တခုမှထုတ်ဖော်ပြောဆိုရမရှိသေးသလိုဘာကြောင့်အခုလိုပစ်ခတ်ရတယ်ဆိုတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ဒီ .twin American အစိုးရစုံစမ်းထောက်လှမ်းရေးဘူရို FBI ကတော့တနက်သမားကိုဖမ်းဆီးနိုင်ဖို့လိုအပ်တဲ့သတင်းအချက်အလက်ပေးနိုင်တဲ့လူကို American Dollar 2000စုငွေပေးမယ်လို့ကန့်လန့်ထားပါလိမ့်ရှင်။